ဟုတ်ကဲ့ခင်ဗျာအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအရာရှိကြီးတဦးကရှမ်းလူမျိုးစုတွေခွဲထွက်ပြီးလွတ်လပ်ရေးကြေညာတာကိုတုံ့ပြန်ပြောကြားရမှဒီလိုပြောသွားပါလိ
မ့် Engage the democratic opposition and ethnic minority groups in a meaningful dialogue leading to genuine national reconciliation and the establishment of democracy
စစ်မှန်တဲ့အမျိုးသားပြန်လည်တည်မြဲရေးနဲ့ဒီမိုကရေစီထူထောင်ရေးကိုဦးတည်နိုင်မဲ့အဓိပ္ပာယ်ရှိတဲ့ဆွေးနွေးပွဲတွေကိုမြန်မာခေါင်းဆောင်တွေကဒီမိုကရေစီအတိုက်အခံတွေလူမျိုးစုတွေနဲ့တွေ့ဆုံကျင်းပရမှာဖြစ်ကြောင်းဒီလိုဆွေးနွေးပွဲတွေဖြစ်ထွန်းလာနိုင်ဖို့အတွက်စစ်အစိုးရကဒေါ်အောင်ဆန်းစုကြည်နဲ့နိုင်ငံရေးအကျဉ်းသားအားလုံးကိုချက်ချင်းနဲ့ချွင်းချက်မရှိလွှတ်ပေးရမှာဖြစ်ပြီးနိုင်ငံရေးပါတီတွေကိုလွတ်လွတ်လပ်လပ်လှုပ်ရှား권ပြုရမယ်အပြင်အခြေခံလူအခွင့်အရေးကိုလေးစားပြီးလွတ်လွတ်လပ်လပ်ကျင့်သုံး권ပြုရမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအရာရှိကပြောသွားပါတယ်သူက
Meanwhile, the National League for Democracy stated that its policy is, quote, to work hand in hand with all ethnic nationalities in solidarity for
democracy. Sovereignty of the Union States. ဘယ်တော့မှခွဲမထွက်ရဘူးလို့ NLD က policy ရှိထားကြောင်းမြန်မာနိုင်ငံရဲ့နေမြေအချုပ်အခြာပိုင်ဆိုင်မှုကိုမြန်မာနိုင်ငံတွင်းကတခြားအဖွဲ့အစည်းတွေကလည်းကြေညာချက်တွေထုတ်ပြန်ခဲ့ကြကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကဖော်ပြလိုက်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့ရည်တည်ချက်ကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအရာရှိကဖော်ပြရမှာ
We also would note that any changes to Burma's constitution or governing structures should be the product of a democratically
မြန်မာနိုင်ငံရဲ့အခြေခံဥပဒေနဲ့အုပ်ချုပ်ရေးနယ်မြေအဆောက်အအုံကိုအပြောင်းအလဲတစုံတရာပြုလုပ်ရင်မြန်မာနိုင်ငံလူထုကဒီမိုကရေစီစနစ်နဲ့အညီလွတ်လွတ်လပ်လပ်ရွေးကောက်တင်မြှောက်ထားတဲ့အဖွဲ့အစည်းကနေထွက်ပေါ်လာတဲ့အပြောင်းအလဲဖြစ်ရမယ်လို့မိမိတို့ထောက်ပြလိုကြောင်းအမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနအရာရှိကပြောကြားပါတယ်ခင်ဗျာ